စစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာဝေးရေးတပ်တို့ကြားစစ်ရေးတင်းမာနေတဲ့ပြည်ပြည်နယ်မှာဒီကနေ့မှလည်းဒီမော့ဆူမြို့မှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောသလိုကရင်နီပြည်သူ့ကာဝေးရေးတပ်ရှိတယ်လို့ထင်ရတဲ့နေရာကိုစစ်တပ်ဘက်ကရမ်းပစ်တာလို့ PDF ပြန်ကြားရေးဘက်ကပြောပါတယ်။ဒါ့အပြင်ပေါ်လခဲမြို့မှာလည်းစစ်အာဏာရှင်ကိုစိုက်ညင်တဲ့လူငယ်နှူးလည်းဒီကနေ့မှဖမ်းဆီးခံရပါတယ်။ကြရပြည်နယ်ဘက်ကပြစ်ခတ်ဖမ်းဆီးမှုအခြေအနေတွေကိုကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။ကြရပြည်နယ်စီမော့ဆူမြို့မှာဒီကနေ့မှလည်းစစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတို့ကပြောပါတယ
်။ဒီနေ့ကတော့ပြစ်ခတ်မှုရှိနေသေးတယ်ပေါ့နော်။တတနာရီပြစ်ခတ်မှုရှိနေသေးတယ်ပေါ့နော်။နေ့တိုင်းမင်းသားကလည်းဖြစ်တာလည်းရှိသေးတယ်
ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကတော့ဒီကနေ့ဒီမော့ဆူပြစ်ခတ်မှုမှာစစ်ကောင်စီတပ်ဖွဲ့တွေကနေ KPDF ဖွဲ့တွေရှိနိုင်တဲ့နေရာကိုလာရောက်ပြစ်ခတ်တာလို့ပြောပါတယ်
။ဟောအပြန်အလှန်ပြစ်ခတ်မှုတော့မဖြစ်ပါဘူးခင်ဗျာ။ဒီနေ့တော့ငွေတောင်ဆေးရနေပြီးတော့တောင်ကိုဖဲသွားတဲ့လမ်းပေါ့နော်။အဲ့ဒီလမ်းကနေပြီးတော့မှဒီစင်ရအနေငယ်လောက်နဲ့ဒီလမ်းပေါ်ကနေပဲဒီလိုပဲရမ်းတမ်းပြစ်ပြီးတော့ပြန်သွားတာ။စင်ရလာဆန်းတဲ့တဘောမျိုးပဲဖြစ်မယ်ခင
်ဗျာ။ကြားပြည်နယ်လွိုက်ကောဒီမော့ဆူနဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်အစမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့သလိုစစ်ကောင်စီတပ်ဘက်ကလည်းစစ်ရင်အားစိုးကျမှုတွေလှုပ်ဆောင်နေပါတယ်။ဒါပေမဲ့ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့အနေနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်။သူတို့ဘက်ကဒီအင်အားတွေညှင်းနေဆိုတော့ PDF အဖွဲ့အစည်းတွေအားရှိနေသူမျိုးနယ်လိုက်ကရင်နီပြည်နယ်တစ်ခုလုံးပေါ့နော်။ကျွန်တော်အောက်မှာဝင်လာတဲ့ PDF အဖွဲ့အစည်းတွေရှိသေးတယ်။ဒီလိုလို့ရှိရင်ဂျွာသားတွေအားလုံးကလည်းအနည်းဆုံးတော့လက်လုံတက်နိုင်လေးရှိနေတဲ့အတွက်ကိုလူသားကလည်းစာကိုရေးတစ်ဖက်ဝင်နေတက်လာနိုင်တယ်ပေါ့။ပြီးတော့ကာနာလက်နက်ကိုင်တွေကလည်းများတော့အဲ့ဒီအတွက်ကိုသူတို့ဘက်က3D ထားပြီးတော့ကြိုတင်ပြင်ဆင်ထားတဲ့ပုံပါပဲခင်ဗျ။ရှင်းပြပါပြမယ်ဆိုတော့မပြီးဘူးလေပေါ့နော်။
ကြရပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတော်လှန်မှုတွေရှိနေတယ်လို့စစ်တပ်ဘက်ကလည်းဖမ်းဆီးမှုတွေဆက်လက်ရှိနေတာပါ။ဒီကနေ့မှာပေါ်လခဲမြို့ကလူငယ်နှစ်ယောက်ကိုစစ်ကောင်စီတပ်ဘက်ကဖမ်းဆီးသွားတယ်လို့မြို့ခံမျိုးသမီးတူကပြောပါတယ်
။ဒီနေ့ဖမ်းသွားတာကလေးနှစ်ယောက်တယောက်ကဒီရှမ်းပိုင်းဘက်ကပြည်နိုင်ရင်တယောက်ကတောင်ပိုင်းဘက်ကမုတ်ကမာကြီးသူတို့ကတောင်ပိုင်းနဲ့ဆိုတော့ကလေးရရတဲ့ပုံနဲ့အဆက်တွေရှိကြတယ်တဲ့။ဒါနဲ့အဆက်တွေရှိနေတော့မသိဘူး။ပုံစစ်သေးပြီးမှခေါ်သွားတယ်ဖမ်းသွားတယ်အဲ့လိုတော့ပြောတာပဲ။စစ်တပ်ကဖမ်းတာ။သူတို့အခုလောလောဆယ်တော့ယူစားတယ်မှာပဲလို့ပြောတာ
။အဖမ်းခံရသူတွေကတော့ပေါ်လခဲမြို့ရှမ်းပိုင်းရက်ွက်နေထိုင်သူထိနိုင်တွင်ခေါ်အိုက်တာ19နှစ်နဲ့တောင်ပိုင်းရက်ွက် EBC နဲ့ထွေအုပ်ဆက်ဆက်လမ်းထိတ်နေထိုင်တဲ့မတ်စီမာသီတို့ဖြစ်ကြပါတယ်။အလားတူမေလ29ရက်နေ့မှာလွိုင်ကော်မြို့ရှိနန္နတ်တော်ရက်ွက်မှာပြည်သူလူကိုစစ်ကောင်စီတပ်ကနေအကြောင်းမဲ့ပြစ်ခတ်တာကြောင့်ဒေဆုံးခဲ့တယ်လို့ဒေရခန်တူကပြောပါတယ
်။လွိုင်ကော်မြို့ဒူပိုင်းကြီးကမှာစစ်တပ်ခံရဆိုတာတော့ဒူပိုင်းကြီးကတောင်းတဲ့သူတို့ဝင်လာတာပေါ့ဝင်လာပြီးလို့ရှိရင်နည်းနည်းချက်ပေးတဲ့ဦးလေးကိုတက်လိုက်တယ်။ဒါအကြောင်းသက်ချက်ကိုမရှိတာအကြောင်းသက်ချက်မရှိတဲ့လို့ဖြစ်နေတ
ာ။ကြားပြည်နယ်မှာဖြစ်ပွားလာတဲ့စစ်အာဏာရှင်စန့်ကြီးရေးခုခံတော်လှန်မှုတိုက်ပွဲတွေကြောင့်ဒီမော့ဆူလွိုင်ကော်မြို့ကစစ်ချောင်း 9,000 ခန့်စစ်ပေးသိမ်းချောင်းနေရတယ်လို့အမိုးကာနဲ့စေဝါကူညီတွေလိုအပ်နေပါတယ်။မနေ့ကစနေနေ့ကစပြီးတော့ကြားပြည်နယ်ရင်အဝင်ထွက်ပိတ်ပင်လိုက်တာကြောင့်ဒေသခံတွေနဲ့စစ်ချောင်းတွေအတွက်စန္ဒရိခာကျမ်းမာရေးကိစ္စတွေအတွက်ပုံမူခက်ခဲလာမဲ့အခြေအနေမှာရှိလာနေပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။